မင်္ဂလာညနေခင်းပါခင်ဗျာအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA American သံကနေ2019ခုနှစ်ဒီဇင်ဘာ26ရက်ကျသာရီနေ့ညနေခင်းမြန်မာဘာသာစီစဉ်လေးကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိလိုင်းနိုမီတာ19 19နဲ့25တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီခင်ဗျာဒီညနေတော့စီစဉ်မှုကတော့ကျွန်တော်ညနေပါ
ကျွန်တော်အောင်လင်းဦးပါဒီညနေနားဆင်ရမယ့်သတင်းတွေမှာတော့ဖိလစ်ပိုင်နိုင်ငံလေပိုင်းမှာခရစ်စမတ်နေ့ကတက်ကတ်သွားခဲ့တဲ့တိုင်ဖုန်းမုန်တိုင်းကြောင့်လူ73ယောက်ထပ်မံနေသေဆုံးသွားပါတယ်။ဟောင်ကောင်မှာခရစ်စမတ်ကာလကလေးကဆန္ဒပြပွဲတွေနဲ့ဒီကရုံတွေဖြစ်ပွားနေတာဒီကနေ့ထိဆိုရင်တော့3ရက်ရှိနေပါပြီ။ဒီလိုထိတ်တန့်ရောက်နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုတော့မဆုမျက်မွန်နဲ့အတူကြီးညာပေးသွားမှာပါ
။ဟုတ်ကဲ့ပါ။သတင်းတွေပြီးနားဆင်ရမယ့်အထက်မှာတော့ရခိုင်ပြည်နယ်ဗဟုသုတမြို့နယ်မြို့သားဒီမိုကရေစီဖွဲ့ချုပ် NLD ပါတီဥက္ကဋ္ဌသေဆုံးသွားခဲ့တာနဲ့ပတ်သက်ပြီး
ဗဟုသုတမြို့နယ် NLD ဥက္ကဋ္ဌဦးရေးသိန်းကဒီမနေ့ကဒီဗမာစစ်တပ်ကဒီစက္ကကစင်္ကာဌာနချုပ်ကဒီပြစ်တဲ့လက်နေကြီးထိပြီးတော့ညနေ 3:06 မိနစ်မှာဟိုသူတည်သွားပြီပေါ့နော်အဲ့ဒီမှာသူ
့ကိုအေးရခိုင်လက်နက်ကိုင်အဖွဲ့ပြောခွင့်ရခိုင်ဒုက္ခပြောတော့တာဖြစ်ပါတယ်ဒီကြောင်းအပြည့်စုံကိုမကြခင်မှာနားဆင်ရမှာပါဒါပြင်ဘူးသူတော်မျိုးနယ်မှာပဲလူမှုကြီးကြပ်ရေးဝန်ထမ်း3ဦးကိုအေးရခိုင်လက်နက်ကိုင်အဖွဲ့ကဖမ်းဆီးသွားခဲ့တဲ့အကြောင်းတကာဆူဒန်နိုင်ငံမှာအာနာရှင်ဟောင်းအိုမာအယ်ဘရှားပြုတ်ကျခဲ့တဲ့ဒီဆူဒန်ဆန္ဒပြပွဲတစ်နှစ်ပြည့်အချိန်နေပါဝင်နောက်ပိုင်းမှာတော့ဒီဇင်ဘာတိလက်ဆောင်တပုတ်ကိုလည်းထုတ်လွှင့်ပေးသွားဖို့ရှိပါတယ်အခုတော့ဒီကြောင်းနေတိုင်းငယ်မှာနောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမြတ်မွန်ကအကြေညာပေးမှာဖြစ်ပါတယ်ဗျာ
ဖိလစ်ပိုင်နိုင်ငံလေပိုင်းမှာခရစ်စမတ်နေ့ကတက်ကတ်သွားခဲ့တဲ့တိုင်ဖုန်းမုန်တိုင်းကြောင့်လူ73ယောက်ထပ်မံနေသေဆုံးသွားတဲ့အကြောင်းတောင်ဝင်ရှိသူတွေကပြောပါတယ်ဖန်ဖုန်းတိုင်ဖုန်းမုန်တိုင်းဟာဖိလစ်ပိုင်နိုင်ငံကို၂ရက်ကြာပြတ်ထန်တက်ခိုက်စဉ်တနအီလီတိုင်နှုန်းကီလိုမီတာ120လောက်နဲ့မိုးတိထန်စွာရွာသွန်းခဲ့တာပါမုန်တိုင်းကြောင့်လူပေါင်းထောင်ထောင်ချီတင်းရှောင်ခဲ့ရပြီးစာတင်ကြောင်းတွေအားစားရုံနဲ့အစိုးရအဆောက်အဦတွေမှာယာယီခုလုံခဲ့ကြရပါတယ်ဂရုသင်းမောပြည်ဆွေးမှုတွေရဆိုင်ထားရတဲ့အတွက်မနေ့ကစိတ်ကန်းတွေမှာလူ1000ကျော်လောက်လဲတောင်းတင်နေသလိုပြည်တွင်းလေရောင်းခီးစဉ်တွေလည်းရဆိုင်ခဲ့ရတာပါမုန်တိုင်းရသည့်နိုဝင်ဘာလမှာအဆုံးသတ်လို့ရှိတဲ့ဖိလစ်ပိုင်နိုင်ငံဟာတိုင်ဖုန်းနဲ့ပူပိုင်းမုန်တိုင်းတွေဖြတ်တန်းတက်ခိုက်တာမကြာခဏခံရလို့ရှိရပါတယ်ဖိလစ်ပိုင်နိုင်ငံမှာအဆိုးဆုံးကြုံရတဲ့2013နိုဝင်ဘာလတဲ့ high-end တက်ဖုန်းမုန်နဲ့တက်ခတ်ခဲ့ချိန်မှာတော့လူပေါင်း6000ကျော်သေဆုံးပြီးအင်ဂျင်2သိန်းလောက်ပျက်စီးခဲ့တာပါ။အင်အားအပြင်းဆုံးမုန်တိုင်း2018ခုနှစ်စက်တင်ဘာလတဲ့တက်ခတ်ခဲ့ရမှာလဲမနီလာမြို့တော်မြောက်ဘက်တောင်ထူထက်ရဒေသမှာလူပေါင်း81ယောက်သေဆုံးခဲ့ဦးပါတယ်။မွန်ကမုန်တိုင်းနဲ့ခံခဲ့ရပြီးတဲ့နောက်မှာတော့မုန်တိုင်းတွေမကြာခဏခံရလို့ရှိတဲ့ဖိလစ်ပိုင်နိုင်ငံမှာကပ်ဘေးတံခံနေတဲ့နေအိမ်တွေဆောက်လုပ်ရေးနဲ့ပတ်သက်လို့လည်းမိကုန်းတွေထွက်ပေါ်လာခဲ့တာပါ။
Christmas ပွဲတော်ကာလမှာဟောင်ကောင်စီးပွားရေးလုပ်ငန်းတွေထိခိုက်အောင်ရည်ရွယ်ပြီးယာနဲ့ချီတဲ့ဆန္ဒပြသူတွေဟာ shopping center ကြီးတွေထဲကိုတတိယနေ့အဖြစ်ဝင်ရောက်ချီတဲ့ဆန္ဒပြခဲ့ကြပါတယ်။ shopping center ပြမှုလို့နာမည်ပေးထားတဲ့ဆန္ဒပြပွဲတွေကဟောင်ကောင်တဝမ်းမှာရှိတဲ့ shopping center တွေကိုပြစ်မှတ်ထားပြီးတော့ Christmas အကြိုနေ့ကလေးကစတင်ဆန္ဒပြနေတာပါဒီကနေ့ဆန္ဒပြကြသူအရေအတွက်ဟာလွန်ခဲ့တဲ့နှစ်ရက်တည်းကလောက်မများပါဘူးဒါပေမဲ့ကောင်လုံးကျွန်းဆွယ်မှာလူသွားများတဲ့ shopping center တွေနားနဲ့ new territory ဒေသတွေမှာအထူးကြုံနှိမ့်နှင်းရေးရဲတွေလုံခြုံရေးကင်းလှည့်ခဲ့ကြပါတယ် RTHK သတင်းဌာနရဲ့သတင်းအရဆိုရင်တိုက်ပိုအရက်က shopping mall တစ်ခုထဲမှာရဲကတော်တော်များများကိုဖမ်းဆီးခဲ့ပါတယ် shopping center တွေထဲကတချို့စားတောက်ဆိုင်တွေ store ဆိုင်တွေကဆန္ဒပြသူတွေလာချိန်မှာဆိုင်တွေကိုယာယီပိတ်ထားခဲ့ကြပါတယ်အင်္ဂါနေ့တုန်းကဆန္ဒပြပွဲတော့ဈေးဝယ်သူတွေကဘာလှည့်ခီးသွားတွေနဲ့စီကားနေတဲ့ဟောင်ကောင်မြို့လယ်စီးပွားရေးအချက်အချာကြားတဲ့နေရာမှာဆန္ဒပြသူတွေကိုမျက်ရည်ယိုပုံးတွေနဲ့လူစုခွဲခဲ့လို့အကြမ်းဖက်ဆန္ဒပြမှုတွေဖြစ်ခဲ့ပါတယ်နှစ်သက်ကူးနေ့မှာလည်းအကြီးအကျယ်ဆန္ဒပြပွဲကြီးလုပ်ဖို့ဆန္ဒပြသူတွေစီစဉ်နေကြပါတယ်
Syria ဆူတပ်ဖွဲ့ရဲ့ Russia စစ်လေယာဉ်တွေရဲ့အကူအညီနဲ့နိုင်ငံနောက်မြောက်ဘက်က Italy ပြည်နယ်မှာတဘုံတွေထိ ंछ ုပ်ထားတဲ့မျိုးကိုချင်းကပ်လာနေတဲ့အကြောင်းဒေသခံတွေနဲ့နှီးဆက်သူတွေကပြောပါရယ်ချက်ချက်ကြားတဲ့ Marek Numan မျိုးနီးကဒါဇင်နဲ့ချီရဲ့ခြေရော်တွေကိုဆူတပ်ဖွဲ့တွေထိ ंछ ုပ်လိုက်ပြီးလူပေါင်းဒါဇင်နဲ့ချီတက်ပြတ်ခံရတယ်လို့ထောင်နဲ့ချီရဲ့ဒေသခံတွေလည်းထွက်ပြေးနေရတဲ့အကြောင်း Syria လူခွင့်ဆောင်ချီကဲကပ်ဖွဲ့ကပြောပါရယ်လက်နက်ကြီးတွေဒေသခံကဘုံကျဲတက်ခတ်မှုတွေစက်တိုက်ဆိုလိုကြုံနေရတဲ့အတွက်ထွက်ပြေးနေရတဲ့အကြောင်းလေးဒေသခံတွေကပြောဆိုခဲ့ကြတာပါစီးရီးယားနိုင်ငံတောင်ပိုင်းဒမက်စကတ်မြို့နယ်နဲ့မြောက်ပိုင်းကအလပုံမြို့တို့ကိုဆက်သွယ်ထားတဲ့အဝေးပြေးကားလမ်းပေါ်မှာတရှိတဲ့မာရက်အန်နူမန်မြို့ကိုတော့သမရဘာရှဲအာဆတ်ကိုတိစ္ဆာခံတဲ့တပ်တွေမကြသေးရင်ကစပြီးထိ ंछ ုပ်ဖို့ကြိုးပမ်းလာတာပါ အစိုးရထောက်ခံတဲ့တပ်တွေကမဟာဗျူဟာကျတဲ့ M5 ဝေးပြေးလမ်းကိုထိန်းချုပ်ဖို့လည်းရည်မှန်းထားပါတယ်။စီးပွားရေးရကိုတော်လန်တက်ခတ်နေတဲ့သဘုံတွေထိန်းချုပ်ထားတဲ့နောက်ဆုံးနယ်မြေဖြစ်တဲ့အီတလီပြည်နယ်မှာတော့လူပေါင်း 3,000 နီးပါးနေထိုင်နေကြတာပါ။စီးရတပ်ဖွဲ့တွေနဲ့မာမက်ရုရှားတို့ပူးပေါင်းပြီးအီတလီပြည်နယ်တောင်ပိုင်းမှာပြီးခဲ့တဲ့သတင်းဘက်ကစအကြီးအကျယ်ထိုးစစ်ဆင်တက်ခတ်နေရလည်းဖြစ်ပါတယ်
။အစ္စရေးနိုင်ငံမှာကျင်းပမဲ့ထွေထွေရွေးကောက်ပွဲကြရင်လီကွတ်ပါတီကိုဥဆောင်အရွေးခံမဲ့သမ္မတလောင်းရွေးပွဲကိုပါတီတွင်ဒီကနေ့ကျင်းပနေပါတယ်။ဒီတနှစ်ထဲမှာနှစ်ကြိမ်လုပ်ခဲ့တဲ့ရွေးကောက်ပွဲတွေမှာလီကွတ်ပါတီကအပြတ်အသတ်အနိုင်မရခဲ့သလိုဝန်ကြီးချုပ်ဘန်ဂျမင်နတန်ယာဟုကလည်းညွန်ပေါင်းအစိုးရမဖွဲ့နိုင်ခဲ့တာကြောင့်ဝန်ကြီးချုပ်ရဲ့နိုင်ငံရေးပြိုင်ဘက်ဂီဒီယန်ဆာကသူသာပိုသင့်တော်တဲ့ခေါင်းဆောင်ဖြစ်မယ်လို့ပြောကြားမဲဆွဲခဲ့ပါတယ်။ဒါပေမဲ့ဝန်ကြီးချုပ်နတန်ယာဟုအပေါ်ပါတီတွင်ထောက်ခံသူတွေများနေဆဲဖြစ်ပြီးခေါင်းဆောင်ပြန်အရွေးခံရလိမ့်မယ်လို့လေ့လာသူတွေကခန့်မှန်းနေကြပါတယ်။အခရီးလိုက်စားမှု၃ခုနဲ့ရင်ဆိုင်နေရတဲ့ဝန်ကြီးချုပ်အပေါ်လိန်ညာမှုလက်စားမှုယုံကြည်မှုဖောက်ဖျက်မှုတို့နဲ့ပြီးခဲ့တဲ့လကဆွဲချက်တင်ခဲ့ပါတယ်။ပါတီဝင်တွေဘသူကိုရွေးချယ်မလဲဆိုတဲ့အဖြေကတော့နှစ်ဖန်လောက်မှသိရမယ်လို့မျှော်လင့်ရပါတယ်။ရွေးကောက်ပွဲအတွက်အစ္စရေးတောင်ပိုင်းကအက်စကီလီယွန်စိတ်ကမ်းမြို့မှာဝင်ကြီးချုပ်နက်တန်ယာဟုပုတ်ထုံးနေညပိုင်းကမဲဆွယ်ပွဲလုပ်နေစဉ်မှာဂါဇာကမ်းမြောင်ဒေသဘက်ကနေရော့ကက်ဒုံးတစ်ခုနဲ့ပစ်ခဲ့တာကြောင့်မဲဆွယ်နေတဲ့စင်ပေါ်ကနေဝင်ကြီးချုပ်အမြန်ပြေးဆင်းခဲ့ရပါတယ်။ဂါဇာဒေသဘက်ကပစ်လိုက်တဲ့ရော့ကက်ဒုံးကိုအစ္စရေးဒုံးခွင်ဒုံးစနစ်နဲ့ဖြတ်ခွင်းခဲ့တယ်လို့အစ္စရေးစစ်တပ်ကအတည်ပြုပါတယ်။လက်တော့ပြန်တဲ့အနေနဲ့ဂါဇာမှာရှိတဲ့ဟာမတ်စ်ပစ်မှတ်တွေအပေါ်ရော့ကက်ဒုံးတွေနဲ့ပြန်လည်ပစ်ခတ်ခဲ့တယ်လို့လည်းပြောပါတယ်။
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ19 kHz 15453ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင
်ဗီယိုအမေရိကန်တန်မြန်မာဘာသာအစီအစဉ်ရဲ့ကျသာပြင်းနေညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။အမေရိကန်ပြည်ထောင်စုရဲ့ကာဝေးဆိုင်အဥပဒေပါဝင်ကုန်သွယ်ဆိုင်ရာကန့်သတ်ချက်တွေကိုအပြင်းထန်ခံခဲ့တဲ့အကြောင်းတရုတ်နိုင်ငံကဒီနေ့ပဲပြောလိုက်ပါတယ်။အမေရိကန်ရဲ့ကာဝေးအဥပဒေမှာတရုတ်ကုမ္ပဏီတွေပေါ်ကန့်သတ်ချက်တွေပါဝင်နေတဲ့အတွက်အပြင်းထန်ခံခဲ့ကြောင်းတရုတ်ကုသရေးဝန်ကြီးဝန်ကြီးဌာနပြောခွင့်ရကောက်ဖန်ကပေကျင်းမြို့တော်သတင်းစာရှင်းလင်းပွဲမှာဒီနေ့ပဲပြောလိုက်တာပါ။ပြီးခဲ့တဲ့သတင်းပတ်ထဲမှာပဲအတည်ပြုလိုက်တဲ့အမေရိကန်ရဲ့နိုင်ငံတော်ကာဝေးအဥပဒေ NDAA မှာတော့တရုတ်နိုင်ငံကယထားတွေဘတ်ကားတွေကိုဝယ်ယူရမှာပြည်အောင်စုဆွေးရဲ့အသုံးစရိတ်တွေကိုသုံးစွဲခွင့်တားမြစ်ထားတယ်လို့တရုတ်ဆက်သွယ်ရေးကုမ္ပဏီဟွာဝေးပေါ်တံခတ်မှုတွေကိုချက်ချင်းဖယ်ရှားမပေးဖို့လည်းထည့်သွင်းထားပါတယ်။ဥပဒေကိုအကောင့်ထည့်ဖို့ရမှာတရုတ်နိုင်ငံကလုပ်ငန်းတွေပေါ်တရားမှုတွေကိုအနီးကပ်စောင့်ကြည့်သွားမှာဖြစ်တယ်လို့တရုတ်ကုမ္ပဏီတွေရဲ့အကျိုးစီးပွားနဲ့အခွင့်အရေးကိုကာကွယ်ဖို့လိုအပ်တဲ့စီမံတွေကိုဆောင်ရွက်သွားမှာဖြစ်တဲ့အကြောင်းလည်းတရုတ်ကုသရေးဝန်ကြီးဝန်ကြီးဌာနပြောခွင့်ရသူကပြောဆိုခဲ့တာပါ။အမေရိကန်ရဲ့ဥပဒေအရတရုတ်ဆွေးရပိုင်းယထားထုတ်လုပ်ရေးလုပ်ငန်း CRC Corporation နဲ့အမေရိကန်မှာလက်စစ်တားအသုံးဘတ်ကားတွေရောင်းချနေတဲ့တရုတ်ကုမ္ပဏီ BYD Motors တို့အထည်နာမဲ့အလားအလာတွေလည်းရှိနေပါတယ်။အမေရိကန်နဲ့တရုတ်တို့ကြားကုန်သွယ်ဆိုင်ရာပထမဆင့်သဘောတူညီချက်ရဖို့နှိစက်နေပြီဖြစ်တဲ့အကြောင်းသတင်းတွေထွက်လာနေချိန်မှာပဲကုန်သွယ်ဆိုင်ရာအငင်းပွားစရာတွေနဲ့ထပ်မံကြုံတွေ့နေရတာပါ
။အိန္ဒိယနဲ့ပါကစ္စတန်ကြားပိုင်နဲ့အငင်းပွားနေတဲ့ကက်ရှမီးယားဒေသမှာအပြန်အလှန်ပစ်ခတ်မှုကြောင့်ပါကစ္စတန်စစ်သား2ယောက်တေဆုံပြီးအိန္ဒိယစစ်သား1ယောက်တေဆုံတယ်လို့နှစ်ဖက်တာဝန်ရှိသူတွေကပြောပါရယ်။ဒီဝါမျိုးမှာအိန္ဒိယဘက်ကပြစ်လို့စစ်သား2ယောက်တေဆုံခဲ့ပြီးတဲ့နောက်ပြန်လည်ပစ်ခတ်ခဲ့တယ်လို့ပါကစ္စတန်စစ်တပ်ရဲ့ကြေညာချက်ထဲမှာပြောထားပါရယ်။ဟာဂျီပီယာမျိုးမှာလည်းနှစ်ဖက်ပစ်ခတ်မှုဖြစ်ခဲ့ပါရယ်။ရန်စားမှုမရှိဘဲအပြစ်ခတ်ရဲဆဲရေးသဘောတူညီချက်ကိုချိုးဖောက်ပစ်ခတ်တာဖြစ်တယ်လို့ပါကစ္စတန်စစ်တပ်ကဆိုပါရယ်။ပါကစ္စတန်နိုင်ငံခြားရေးဝန်ကြီးရှာမမော့ကရရှီကလည်းငြိမ်းချမ်းနေတဲ့ဒေသမှာအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီကငြိမ်းချမ်းမှုပြက်ပြားအောင်လုပ်တာလို့အပြစ်တင်ပါတယ်။အိန္ဒိယဘက်ကလည်းပါကစ္စတန်ဘက်ကစပစ်လို့ပြန်လည်ပစ်ခတ်တယ်လို့ဆိုပါတယ်။အိန္ဒိယပိုင်ကက်ရှမီးယားဒေသတွေကရမ်ဘိုဟာမြို့မှာဗုဒ္ဓဟူးနေ့တုန်းကစစ်ခန်းတွေကိုပိတ်မှတ်ထားပြီးတော့ပါကစ္စတန်ဘက်ကတိုက်ခိုက်ခဲ့လို့အိန္ဒိယစစ်သားတယောက်သေဆုံးတယ်လို့အိန္ဒိယစစ်တပ်ပြောခွင့်ရဗိုလ်မှူးကြီးရာဂျက်ရှ်ကာလီယာကပြောပါတယ်ဒါကြောင့်ပြန်လည်ပြစ်ခတ်ခဲ့တယ်လို့ဆိုပါတယ်မွတ်စလင်အများစုနေထိုင်တဲ့ကက်ရှမီးယားဒေသတွေကကိုယ်ပိုင်အုပ်ချုပ်ခွင့်ပေးထားတဲ့မြို့တွေကိုအိန္ဒိယအစိုးရကကိုယ်ပိုင်အုပ်ချုပ်ခွင့်ပြန်ရုပ်သိမ်းပြီးအိန္ဒိယပြည်မှာဒီအစိုးရအုပ်ချုပ်မှုလက်အောက်ပြန်ထားခဲ့တဲ့ဩဂတ်လတည်းကတင်းမာမှုတွေရှိနေတာပါအင်္ဂလိပ်ကိုလိုနီလက်အောက်ကလွတ်မြောက်ပြီးလွတ်လပ်ရေးရခဲ့တဲ့1948ခုနှစ်ထဲကအိန္ဒိယနဲ့ပါကစ္စတန်ကြားမှာကက်ရှမီးယားအရေးကြောင့်စစ်ပွဲနှစ်ခါဖြစ်ပွားခဲ့ပါတယ်
အာဖဂန်နစ္စတန်နိုင်ငံမြောက်ပိုင်းမှာဒီနေ့မနေ့အစောပိုင်းကစစ်ကန်တခုကိုပြစ်မှတ်ထားတဲ့အင်အားဖြင့်အထူးကံပုံကာဘုံခွဲတက်ခတ်မှုကြောင့်အာဖဂန်စစ်သား6ယောက်သေဆုံးသွားတဲ့ကြောင်းကာဝေးဝန်ကြီးဌာနကပြောပါရတယ်။တာလီဘန်တပုံတွေကတော့တက်ခတ်မှုကသူတို့လက်ချက်ဖြစ်နေချက်ချင်းဆိုသလိုကြီးညာလိုက်တာပါ။ဘာကပီနယ်ကစစ်ကန်ငယ်တခုပြင်ဘက်မှာပောက်ခွဲပစ္စည်းတင်ဆောင်လာတဲ့ကားကိုအထူးကံကာဘုံကောသမားကပောက်ခွဲလိုက်ပြီးတော့မကြခင်မှာပဲတဘုံတွေကစကန်ကိုဝင်ရောက်စီးနှင်းတက်ခတ်ရကအပြန်အလှန်ပြစ်ခတ်မှုတွေလည်းဖြစ်ပွားခဲ့ပါတယ်။ပောက်ခွဲမှုအတွင်းအာဖဂန်စစ်သား3ယောက်ဒဏ်ရာရတဲ့အကြောင်းနဲ့ကာဝေးဝန်ကြီးဌာနကတည်ပြုခဲ့တယ်လို့အကြမ်းဖက်တက်ခတ်မှုဖြစ်နေလဲပြောဆိုခဲ့တာပါ။နိုင်တော်ကြာတက်ခတ်မှုတွေဖြစ်ပွားခဲ့ပြီးတော့တဘုံတွေကိုမောင်းထုတ်နိုင်ခဲ့တဲ့အကြောင်းလဲပြည်နယ်အုပ်ချုပ်ရေးမှူးရဲ့ပြောခွင့်ရသူကပြောဆိုခဲ့ပါတယ်။
ချီလီနိုင်ငံအနောက်ဘက်ဗယ်ပါရာအီဆိုစိတ်ကမ်းမြို့ကဆင်းရဲသားရပ်ကွက်တစ်ခုမှာမိလောင်လို့အင်ဂျင်150ကျောင်းမိလောကျွမ်းခဲ့တဲ့အတွက်လူအများအများအိုးမဲ့အိမ်မဲ့ဖြစ်နေကြပါတယ်။အင်္ဂါနေ့ညကလောင်ခဲ့တဲ့မိကြောင့်သေဆုံးသူရှိတယ်ဆိုတဲ့သတင်းမကြားရပေမဲ့အိမ်မွေးတရိတ်ဆန်တွေအပါအဝင်ဒေသခံအများစုပိုင်ဆိုင်သမျှဆုံးရှုံးသွားခဲ့ပါတယ်။ကမ္ဘာတောင်ဘက်အချမ်းမှာနွေရာသီဖြစ်နေတာမို့နွေရာသီပူပြင်းတဲ့ပူချိန်ကြောင့်ရောလေပြင်းတိုက်ခတ်မှုကြောင့်မှတစ်ပင်ထူထပ်တဲ့နေရာမှာဆမိလောင်ခဲ့ပြီးမိကမြို့ဘက်ကိုကူးခဲ့တာဖြစ်တယ်လို့မိသားကပြောပါတယ်။ဒီမီဟာရှုံမီဖြစ်နိုင်တယ်လို့လည်းအာနာမဲတွေကပြောပါတယ်။ရောင်စုံတစ်သားဘောင်တွေနဲ့အိမ်တွေရှိတဲ့ဗယ်ပါရာအီဆိုမြို့ဟာကဘာလက်ခီးတွေကြားမှာရေပန်းစားတဲ့မြို့တစ်ခုဖြစ်ပါတယ်ရှင
်။နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမြတ်မလို့ခြေညာပေးခဲ့တာဖြစ်ပါတယ်။ VOA မြန်မာပိုင်းကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုကျွန်တော်တို့ရဲ့အင်တာနက်ဆာမျက်နှာဖြစ်တဲ့burmese.voanews.com မှာလွှင့်နေတဲ့ချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်။အခုတော့ကျွန်တော်တို့သတင်းဆောင်းပါးတွေကိုတင်ဆက်ပေးသွားတော့မှာဖြစ်ပါတယ်။အရင်ဆုံးတော့ဘူဒီရောင် NLD ပါတီဥက္ကဋ္ဌတည်ဆုံမှုနဲ့ဆိုင်တဲ့သတင်းကိုပြောပြပေးကြပါမယ်။မနေ့ကဘူဒီရောင်မြို့နယ် NLD ပါတီဥက္ကဋ္ဌဦးရဲသိန်းတည်ဆုံသွားရတာဟာဘူဒီရောင်ဓာကစ15ဌာနချုပ်ကပြစ်တဲ့လက်နက်ကြီးကြီးထိမှန်ခဲ့တာကြောင့်လို့အေးအေးရခိုင်လက်နက်ကိုင်အဖွဲ့ကပြောလိုက်ပါတယ်တမတော်ဘက်ကဦးရဲသိန်းတေဆုံးရတာဟာအေးအဖွဲ့ရဲ့လက်ချက်ကြောင့်ဖြစ်တယ်လို့ပြောပါတယ်ဒီသတင်းအပြည့်စုံကိုတော့ VOA သတင်းနောက်ကိုတက်နိုင်ကမေးမြန်းပြီးတော့တင်ပြပေးထားပါတယ်ခင်ဗျာ
အမျိုးသားဒီမိုကရေစီဖွဲ့ဆောင် NLD ပါတီရဲ့ဘူတိတော်မျိုးနဲ့ပါတီခွဲဥက္ကဋ္ဌဦးရဲသိန်းကိုရခိုင်လက်နက်ကိုင်အဖွဲ့ကဖမ်းဆီးထားစဉ်တမတော်ကပြစ်လိုက်တဲ့လက်နက်ကြီးချေထိမှန်ပြီးမနေ့ကတေဆုံးတော့ခဲ့တဲ့အတွက်သူ့ကိုကောင်းမွန်စွာတကြိုပေးလိုက်တယ်လို့အေးအေးဖွဲ့ပြောခွင့်ရခန်ဒုခကပြောပါတယ်
ဘူဒီရောင်မျိုးနဲ့ NLD ဥက္ကဋ္ဌဦးရဲသိန်းကဒီမနေ့ကဒီဗမာစစ်တပ်ဘက်ကဒီစက္ကကစင်္ဃဌာနချုပ်ကဒီပြစ်တဲ့လက်နေကြီးထိပြီးတော့ညနေ 3:06 မိနစ်မှာဟိုသူတေသွားပြီပေါ့နော်အဲ့ဒီမှာသူ့ကိုဖြစ်ကျင်ကဒီလိုဗျဒီဗမာစစ်တပ်ဘက်ကဒီစက္ကကစင်္ဃဌာနချုပ်ကနေပြီးတော့မှအဲ့ဒီမှာဒီဘူဒီရောင်မျိုးနဲ့အောက်တောင်ရွာရဲ့အခြေဖက်3ကီလိုမီတာကျော်လောက်မှာရှိတဲ့ .48 တောင်ကုန်းကိုသူတို့ဒီဟိုနေ့လေတနားရီလောက်ကစပြီးတော့လက်နေကြီးအဲ့မှာပြင်းပြင်းထန်ထန်မရမနာဖြစ်တာရှိတယ်။ဒါတော့အဲ့ဒီမှာညနေ 3:06 မိနစ်မှာဦးကြီးသိန်းကိုဟိုလက်နေကြီးဟိုအမိကထိတာပေါ့နော်။အဲ့ဒီမှာသူ့မှာအဲ့ဒီလက်နေကြီးပေါက်ပွေတဲ့အရှင်ကြောင့်ဟိုဦးကြီးသိန်းရဲ့ခန္ဓာကိုယ်ကလည်းပဲဟိုတကြကြီးဖြစ်သွားတာပေါ့။ဒါတော့အဲ့ဒီမှာကျွန်တော်တို့ကတော့ဒီအဲ့ဒီသူ့ရဲ့ကြံခဲတဲ့ဒီခန္ဓာကိုယ်အစိုက်ပိုင်းတွေကိုဟိုစုဆောင်ပြီးတော့မှကောင်းအောင်မှမေးတကြိုပေးလိုက်တာပေါ့။အဲ့ဒီမှာဒီသူ့ကိုလုံခြုံရေးပေးနေတဲ့ကျွန်တော်တို့တပ်ဖွဲ့ဝင်တချို့လေးတန်ရရတဲ့ဥစ္စာတွေရှိတယ်။ဆိုတော့ဒီကျွန်တော်တို့လေးဒါမိသားစုနဲ့ထပ်တူဆိုင်မကောင်းပါဘူ
း။ဦးရည်သိန်းဟာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ပြည်ပြည်ဆိုင်ရာတရားရုံး NC ချက်မှာတော်ရောက်ရှင်းလင်းပြောဆိုခဲ့တာကိုထောက်ခံပွဲလုပ်ဖို့စီစဉ်နေတာကြောင့်ဒီဇင်ဘာလ17ရက်နေ့ကလေးကအဖွဲ့ကဖမ်းဆီးထားပြီးဘူတိတောင်ပွိုက် 428 တောင်ကုန်းမှာသူ့ကိုကျွန်တော်တို့ကယာယီထိန်းသိမ်းထားတာဖြစ်တယ်လို့ခိုင်ဒုခကပြောပါတယ်။
အော်အဲ့ဒီမှာဒီ .48 တောင်ကုန်းမှာသူ့ကိုကျွန်တော်တို့ယာယီထိန်းသိမ်းထားတာပေါ့နော်ဆိုတော့အဲ့ဒီနေရာကိုဗမာစစ်တပ်ဘက်ကနေပြီးတော့လက်နေကြီးတွေနဲ့ဒီ20နှစ်နေကစပစ်တာပေါ့ဒီဒီဇင်ဘာ22မှာပြစ်တယ်23နောက်24မှာနားပြီးတော့မနေ့က25ရက်နေ့မှာသူတို့ဒီတနေ့လုံးကြီးပါပြစ်နေတာပေါ့ဆိုတော့အဲ့ဒီလိုမျိုးဒီဗမာစစ်တပ်ဘက်ကရန်တမ်းပြစ်ခတ်တဲ့ကြောင့်မလို့ဟိုအခုလိုမျိုးဒီမထင်မှပဲဟိုသူ့ကိုထိတာ
ဦးရဲသိန်းဟာတမ်တော်ကပြစ်လိုက်တဲ့လက်နက်ကြီးကြီးထိမှန်ပြီးတစ်ဆုံးသွားတာဖြစ်တယ်လို့ရခိုင်လက်နက်ကိုင်အဖွဲ့ကပြောပေမယ့်တမ်တော်ဘက်ကတော့သူတို့ကိုပြစ်တာမဟုတ်တယ်လို့ဦးရဲသိန်းကိုအေအေကတတ်လိုက်တာ2ရက်လောက်ရှိပြီလို့အနောက်ပိုင်းတိုင်းစစ်ဌာနရှုပ်ပြောခွင့်ရဗိုလ်မှူးကြီးဝင်းစောဦးကပြောပါတယ
်။တက်ကပြစ်တာမဟုတ်ဘူးနော်သူ့အကောင်ကများလေခေါ်ပြီးတရက်နေ့ရရှိခဲ့ွားအဲ့ကောင်တွေတတ်ပလိုက်တာနော်တက်ကလက်နက်ကြီးပြစ်လို့ဆိုတော့အဲ့ကောင်တွေရောပြောတာအဲ့ဟာပဲနော်လိုက်ပွဲဖြစ်လာလို့ခင်ဗျားတို့မင်းဖြစ်နေတယ်ဗျာနော်ရခိုင်မျိုးနဲ့တနေလုံးဖြစ်နေတယ်ဆိုတော့
အခုလိုဥယျာဉ်ကိုအဖွဲ့ကဖန်ဆီးထားစဉ်သိဆုံးသွားတာနဲ့ပတ်သက်ပြီးစစ်တွေမျိုးနဲ့ NLD ပါတီဥက္ကဋ္ဌဦးဆန်ရွှေထွန်းကအခုလိုပြောပါတယ
်ကနလနကြီးကြီးလနကြီးကြီးကြားရတယ်လို့ငါတို့ကတရားရည်လေအဲသူရဲ့ဟာသူရဲ့ဆန်ကျင်မာပဲလို့လည်းယူဆတယ်ဒါပေမဲ့အဲအွယ်ငယ်စဉ်တော့မှသူယုံကြည်ရှင်းတဲ့ဟိုအလုံးလုံးနေတဲ့လူငယ်တွေကဆုံချုံလိုက်တာတော့ငါတို့ကိုကိုလုတ်ပေါ်ကံပဲတရားနေနေရောပါတီဥက္ကဋ္ဌပြောင်းနေနေရောအဲဒီကွေးဝန်ထမ်းဖျားတယ်ဆိုတာပဲပြောရှင်ပါတယ်
အစိုးရတက်တဲ့အဖွဲ့တို့ဖြစ်ပေါ်နေတဲ့တိုက်ပွဲတွေမှာအရသာပြည်သူတွေကိုတပ်မတော်ဖက်ကဖမ်းဆီးစစ်ဆေးတာတွေရှိသလိုအဲဖက်ကလည်းစစ်ဖက်ဆိုင်ရာတာဝန်ရှိသူတွေဌာနဆိုင်ရာဝန်ထမ်းတချို့ကိုဖမ်းဆီးထားတာရှိပါတယ်။မနေ့ကလည်းဘူတီတောင်မြို့နယ်ကလာဝကဝန်ထမ်း၃ဦးကိုအဲဖွဲ့ကဖမ်းဆီးထိန်းသိမ်းထားသလိုရှင်းပြည်နယ်ပလောက်ဝက်မြို့နယ်ကမြို့သားလွှတ်တော်မှဦးဝေတင်ကိုလည်းအဲဖွဲ့ကဖမ်းဆီးထိန်းသိမ်းထားတာနှစ်လနီးပါးရှိနေပြီဖြစ်ပါတယ်။ပြခိုင်မြောက်ပိုင်းမှာအခုရက်ပိုင်းအတွင်းစိုးရတက်နေတဲ့ဖွေးတို့တိုက်ပွဲတွေပြင်းထန်ဖြစ်ပေါ်နေပြီးအရသာတည်ဆုံးတန်ရာရသူတွေများပြားနေသလိုတက်နေတဲ့နှစ်ဖက်ထိခိုက်ကြဆုံးမှုတွေလည်းရှိနေတာဖြစ်ပါတယ်
။ဘူဒီရောင် NLD ပါတီဥက္ကဋ္ဌတည်ဆုံးခဲ့တာနဲ့ပတ်သက်ပြီးတော့ VOA သတင်းတော်ကိုတက်နိုင်ပြောပြသွားတာဖြစ်ပါတယ်။ဥက္ကမှာလည်းဘူဒီရောင်မှာပဲလာဝကဝန်ထမ်း၃ဦးဖမ်းခံလိုက်ရတဲ့အကြောင်းကိုပြောပြပေးကြပါမယ်။ဒီခိုင်မြင်တဲ့ဘူးစီတော်မျိုးနဲ့တောင်ပစာစခန်းမှာတာဝန်ကျတဲ့လူမှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဦးစီးဌာနကအမျိုးသားဝန်ထမ်း၃ကိုဖမ်းဆီးသွားတဲ့လက်နက်ကိုင်အဖွဲ့ဟာရခိုင်လက်နက်ကိုင်အေအဖွဲ့ဖြစ်တယ်လို့တပ်မတော်ဌာနရှိသူတွေကပြောကြားလိုက်ပါတယ်။အေအဖွဲ့ကလည်းဒီကြောင်နဲ့ပတ်သက်ပြီးတော့ဟုတ်မှန်ကြောင်းအတည်ပြုပြောဆိုခဲ့ပါတယ်။ရခိုင်မြင်တဲ့တွင်ကအဖမ်းဆီးအခြေအနေကိုတော့ VOA မြန်မာပိုင်းသတင်းတော်နိုင်ကွင်းကသတင်းပေးပို့ထားပါတယ်ခင်ဗျာ။
ဘူတီတောင်မြို့နယ်တာမစာစခန်းကိုသွားတဲ့လဝကရာရှိ၃ဦးကိုအေအေဘက်ကဖမ်းဆီးသွားတာဖြစ်ကြောင်းတမတော်သတင်းမှန်ပြန်ကြားရေးဖွဲ့တွင်မှဘူမှုချုပ်စောမင်းထွန်းကပြောပါရယ
်သူတို့ကတော့တာမစာဘက်မှာတာဝန်ရှိလို့မသွားတာပေါ့တာဝန်ရှိလို့မသွားတဲ့အမှာနေ့လယ်ပိုင်းဆက်လီပါပဲတာမစာနဲ့ဘူတီတောင်သွားနေကြဆက်လီပဲအဲ့မှာခီးကဲဆက်ရှိရောက်ပါတယ်အဲ့ကြောက်ရည်ရောနာလေးမှာရရွေးနဲ့ဒီအာဟုကအဲ့ဆက်ရှိရောက်လုံးကိုစစ်စစ်ရစစ်စစ်ပြောကြတယ်လို့လဝကကလူ၃ယောက်ကိုဖန်ဆီးသွားတယ်ဆိုတော့အားပါပဲရတဲ့အခြေအနေကတော့သူတို့ထပ်မကြားသေးပါဘူးသတင်းဆောင်လာနေပဲရှိပါသေးတယ
်ခွေရက်ပြီးလို့တာဝန်ကျရနေရကိုပြန်လာတဲ့လဝကလက်ထောက်ညွန်ကြားရမှုဦးသိမ်မျိုးအောင်နဲ့လာကျူသူလဝကရာရှိနှစ်ဦးအပေါင်း၃ဦးဟာဒီဇင်ဘာ24ရက်နေ့မှာဗုဒ္ဓတောင်မြို့ကနေတောင်မစားကိုဆက်လီနဲ့အသွာကြောက်ရရွာဘက်မှာအေအဖွဲ့ကနေပြည်စလိုတနတ်တင်နဲ့ဆစ်ဆေးခဲ့ပြီးဖမ်းဆီးခေါ်ဆောင်သွားတယ်လို့တမတော်ဘက်ကသတင်းထုတ်ပြန်ထားပါတယ်။အေရခိုင်နဲ့နိုင်ငံအဖွဲ့ကတော့သူတို့၃ဦးကိုဆစ်ဆေးမေးမြန်းဖို့ဖမ်းဆီးခေါ်ဆောင်သွားတာဖြစ်ကြောင်းအေပြောခွေရခိုင်တုခကအတည်ပြုပြောဆိုပါတယ်
။လဝကဟို၃ဦးကိုတော့ကျွန်တော်တို့ဆစ်ဆေးစရာတွေရှိတဲ့အတွက်ကြောင့်မလို့ဒါထိန်းသိမ်းထားတာရှိတယ်ဗျ။အဲ့ဒီ၃ယောက်ထဲမှာတယောက်ကနေပြီးတော့ဒီအရင်ရေးရာရှိဟောင်းလို့လဲကျွန်တော်တို့သိထားတာရှိတယ်ဆိုတော့နောက်တစ်ခုရှိတာကဗမာစစ်တပ်ကဟိုရခိုင်ပြည်ထေစစ်စင်ရေးတွေမှာတော့တခါတလေကြာလို့ချင်းသူတို့ရေးယူနီဖောင်းကိုပြောင်းသွားလိုက်တခါတလေကြာလို့ချင်းလာဝကဖြစ်လိုက်တခါတလေမှာမိသားယူနီဖောင်းတွေဝတ်ပြီးတော့သွားလိုက်အဲ့လိုဥစ္စာမျိုးတွေသူတို့ဒါတောက်လျှောက်လုပ်နေတာရှိတယ်ဆိုတော့အခုဒီကျွန်တော်တို့ထိန်းသိမ်းထားတဲ့လူတွေကလည်းပဲအဲ့ဒီဗမာစစ်တပ်ကျူးလွန်တဲ့ဒီစစ်ရာဇဝမှုတွေမှာတော့ပါဝင်ပတ်သက်မှုရှိမရှိတော့သူတို့ဟာတကယ်ကိုလာဝကစစ်စစ်ဟုတ်ရဲ့လားဆိုတဲ့ဥစ္စာတွေကိုကျွန်တော်တို့ဘက်ကနေပြီးတော့လိုအပ်တဲ့စုံစမ်းစစ်ဆေးမှုတွေကိုဆက်လက်လုပ်နေတာရှိတယ်ဗျ
။ရခိုင်ပြည်နယ်ပြည်နယ်လာဝကဦးစီးမှုညွန်ကြားရေးမှုဦးအောင်မင်းကတော့အဖမ်းခံထားရတဲ့လာဝကလက်ထောက်ညွန်ကြားရေးမှုဦးသိမ်မျိုးအောင်ဟာအရဖက်ကလာတယ်လို့ဆိုပါတယ
်။ဒီအရာရှိကတော့အတော့အရသားကနေဖြစ်လာတဲ့အရာကြီးပါ။အရသားကကျွန်တော်တို့ကပါပါ PSC ကနေအောင်တာပါ။ဦးကခေါ်မှာဘူနန်ရေးချက်လေးကျင်းရဲ့ပွဲဆောင်ဝင်အောင်တော့
ရခိုင်ပြည်နယ်တွင်မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအေစုကြားဖြစ်ပွားနေတဲ့စစ်ရေးပဋိပက္ခဟာပုံမကျေပြပြင်းထန်လာနေတယ်လို့နှစ်ဖက်ပြန်လှန်ဖမ်းဆီးမှုတွေရှိလာနေတာပါပြီးခဲ့တဲ့နိုဝင်ဘာလ3ရက်နေ့ကချင်းပြည်နယ်ပလက်ဝါမြို့နယ်ကအမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးဝေတင်းကိုအေအေဘက်ကဖမ်းဆီးထားတာဖြစ်ပြီးဒီနေ့တည်းမလွတ်မြောက်သေးပါဘူးပြီးခဲ့တဲ့အောက်တိုဘာလ26ရက်နေ့ကရတိတ်တာမြို့နယ်မေယူမြစ်တွင်အ мян ရည်ရင်တစင်းကိုအေအေဖွဲ့ကနေတားဆီးစစ်ဆေးပြီးရည်ရင်ပေါ်မှာပါလာတဲ့တမရော်တာရဲနဲ့အစိုးရဝန်ထမ်းစုစုပေါင်း16ဦးကိုဖမ်းဆီးခေါ်ဆောင်သွားတာဖြစ်ပြီးတော့အခုချိန်ထိလည်းသူတို့ကိုပြန်မလွှတ်ပေးသေးပါဘူး။အောက်တိုဘာလ17ရက်နေ့ကလည်းမြောက်ဦးမြို့နယ်ထဲမှာမိတပ်တပ်ဖွဲ့16ဦးအဖမ်းခံခဲ့ရပါတယ်။သူတို့ဟာပြည်ဦးလွင်မြို့နယ်ဇီးပင်ကြီးဗဟုဝန်ထမ်းတက္ကသိုလ်တင်တန်းစင်းပြီးဆွေပြည်တိတ်ခရီးသည်ကားနဲ့ပြန်လာစဉ်အေအေရခိုင်လက်နက်ကန်ဖွဲ့ကနေဖမ်းဆီးခေါ်ဆောင်သွားပေမဲ့တလအကျော်မှာတော့ပြန်လွှတ်ပေးခဲ့ပါတယ်။မြန်မာစစ်တပ်ဘက်ကရခိုင်ပြည်နယ်တွင်းမှာရှိတဲ့ကြေးရွာအုပ်ချုပ်ရေးမှုတချို့နဲ့ရွာသားတချို့ကိုအေအေနဲ့ပတ်သက်တဲ့ဆိုပြီးဖမ်းဆီးမှုတွေကလည်းပိုပြီးများပြားလာနေတာဖြစ်ပါတယ်ခင်ဗျာ
။ဖြေသတင်းနောက်နိုင်ကွန်းအိမ်သတင်းပေးပို့ခဲ့တာဖြစ်ပါတယ်။ အခုတစ်ခါတော့ဆူဒန်နိုင်ငံဘက်ကနိုင်ငံကသတင်းတော်တစ်ပုဒ်ကိုပြောပြချင်ပါတယ်။ဆူဒန်နိုင်ငံမှာကုန်စည်နှုန်းတွေတက်ခဲ့တဲ့ဗောဆန္ဒပြပွဲတွေလာတော်ကြဖြစ်ခဲ့တာအခုလဆိုရင်တစ်နှစ်ပြည့်သွားပါပြီ။ဒီဆန္ဒပြပွဲတွေကြောင့်နှစ်ပေါင်း30အာဏာရယူထားတဲ့သမ္မတအိုမာအယ်ဘတ်ရှားကိုစစ်တပ်ကအာဏာသိမ်းဖြုတ်ချလိုက်ပါတယ်။အခုလိုအာဏာသိမ်းပြီးနောက်ပိုင်းမှာလည်းကန့်ကွက်ဆန္ဒပြတဲ့သူတွေကိုရဲရဲစက်စက်နေနေဖြုတ်ခွဲပြီးနောက်မှမှကြားပြတ်ဆိုရဖွဲ့ဖို့သဘောတူခဲ့ကြတာပါ။အဲ့လိုနေနေမှုတွေအတွင်းသိဆုံးခဲ့ရတဲ့သူတွေအတွက်တရားမျှတမှုရရေးဆန္ဒပြသူတွေကတောင်းဆိုနေကြဆဲဖြစ်ကြောင်းမြို့တော်ခါတုံးကနေနာဘာမိုဟီဒီရဲ့သတင်းပြပိုးချက်ကိုတော့မတ်ခွန်ယူကပြောပြပေးမှာဖြစ်ပါတယ်ဗျာ
။ဆူဒန်မှာ2018 January လတုန်းကသတင်းပတ်ပေါင်းများစွာကြာခဲ့တဲ့လူထုကန့်ကွက်ပွဲတွေမှာအသက်30အရွယ်ဟီရှာအယ်ဆာဝါနီလည်းပါဝင်ပါတယ်။သူဟာလုံခြုံရေးတပ်ဖွဲ့ဝင်တွေရဲ့ပစ်ခတ်မှုကို3ချိန်ခံခဲ့ရတဲ့သူပါ။
My injury was one in the series of repressions and violation that
ကျွန်တော်တန်ရရဟာဆူဒန်ပြည်သူတွေအပေါ်စစ်ဆွေးရကဇက်တိုက်ကျူးလွန်နေတဲ့အကြမ်းဖက်မှုတွေနဲ့နှိပ်ကွပ်မှုတွေတဲကတခုပါအဲ့ဒီအချိန်ကလေးကကျွန်တော်ဘဝလည်းပြောင်းသွားပါတယ်တိုင်းပြည်အခြေအနေပြောင်းကိုပြောင်းရမယ်ဆိုတာပို့ပြီးတော့လက်ခံယုံကြည်လာပါတယ်
အခြေအနေတွေဟာတကယ်လည်းပြောင်းခဲ့ပါတယ်ကြီးမားကျယ်ပြန့်တဲ့ကန့်ကွက်ဆန္ဒပြမှုတွေနဲ့ဂျိုချာဂျိုချာရင်ဆိုင်တိုက်ခိုက်မှုတွေလပေါင်းတော်ကြာဖြစ်ခဲ့ပြီးတဲ့နောက် 2018 AB လထဲမှာတော့ဆူဒန်စစ်တပ်ဟာနှစ်30အုပ်ချုပ်လာခဲ့တဲ့သမ္မတအိုမာအယ်ဘတ်ရှားကိုယာရုကဖယ်ရှားလိုက်ပါတယ်ဒါပေမဲ့ဂျွန်လကစပြီးတလကျော်ကြာဆက်ပြီးတော့ထိုင်သပိတ်တိုက်ပွဲဆင်နွှဲနေတာကိုအဆုံးသတ်ပေးဖို့ငင်းဆန်နေတဲ့ဆန္ဒပြသူတွေကိုစစ်တပ်ကအတင်းကျပ်ဖယ်ရှားခဲ့တာမှာတော့လူပေါင်း89ယောက်သေဆုံးသွားပါတယ်ကြဖြတ်အစိုးရကိုအာဏာလွှဲဖို့နဲ့တမရဟောင်းဘက်ရှားကိုရုံးတင်စစ်ဆေးဖို့ဩဂုတ်လထဲမှာသဘောတူညီချက်လက်မှတ်ထိုးခဲ့ကြပါတယ်။ဒါပေမဲ့အရေးခင်းကာလအတွင်းတည်ဆုံးခဲ့ကြရသူတွေအတွက်တရားမျှတမှုမရှိဘူးဆိုပြီးဆူရန်ပြည်သူအများအပြားကတော့အပြစ်တင်ရှုတ်ချနေကြတာပါ။အာမတ်အလီကဆန္ဒပြသူတဦးပါ
The most important thing for us is to achieve justice for the martyrs. Yes, we marched for liberty.
ကျွန်တော်တို့ရဲ့အရေးကြီးဆုံးကတော့ကိုဂျိုးစွန်အသက်ပေးသွားကြသူတွေအတွက်တရားမျှတမှုရရှိရေးပါပဲ။ကျွန်တော်တို့ဟာစောင့်ဝင်နေရေးစီကြီးမြင့်လာတာကြောင့်ချီတက်ဆန္ဒပြခဲ့ကြတယ်။နောက်တော့ဒီတိုင်းပြည်ကိုတည်ဆောက်ဖို့ကျွန်တော်တို့နဲ့အတူချီတက်ရင်းကြာဆုံးသွားကြတဲ့အာဇာနည်တွေအတွက်တရားမျှတမှုနဲ့လူအခွင့်ရေးကြဖို့တစ်ခါထပ်ပြီးချီတက်ခဲ့ကြရပြန်ပါတယ်။ဒီတိုင်းပြည်ကိုတစုံတစ်ယောက်ကအခွင့်ထူးခံပြီးအပိုင်စီထားလို့မရပါဘူး။တိုင်းပြည်တပြည်ဆိုတာဟာရသားတစ်ယောက်ဒါမှမဟုတ်စစ်အစိုးရအဖွဲ့တစ်ဖွဲ့ပိုင်လည်းမဟုတ်ပါဘူး။တိုင်းပြည်တပြည်ကိုပြည်သူလူထုကသာပိုင်ပါတယ
်။ဆူဒန်ပြည်သူတွေဟာဒီလကိုတမရဟောင်းဘက်ရှာအစိုးရအုပ်ချုပ်မှုနောက်ပိုင်းတရားမျှတမှုနဲ့တရားဥပဒေစိုးမိုးရေးတို့ကိုတောင်းဆိုတိုက်ပွဲဝင်တဲ့အရေးခင်းရဲ့တစ်နှစ်ပြည့်အဖြစ်သတ်မှတ်ခဲ့ကြပါတယ်။ဆူဒန်နိုင်ငံရဲ့ဂျားဖြတ်အစိုးရကအဲ့ဒီတောင်းဆိုချက်တွေကိုဖြည့်ဆည်းပေးဖို့ကတိပြုခဲ့ပါတယ်။ရရှစ်ယာကုကတော့ဒုတိယပြန်ကြားရေးဝန်ကြီးပါ
။ Justice isn't more related to the former regime.It's related to what happened after the former regime, especially clearing the protest.
အခုတောင်းဆိုနေတဲ့တရားမျှတမှုဟာအရင်အစိုးရဟောင်းနဲ့မဆိုင်တော့ပါဘူး။အစိုးရဟောင်းပြုတ်ကျပြီးနောက်ပိုင်းဖြစ်ပျက်ခဲ့တာတွေနဲ့သာသက်ဆိုင်ပါတယ်။အထူးသဖြင့်တော့ထိုင်းတဘိတ်မှောက်နေကြတဲ့ဆန္ဒပြသူတွေကိုရှင်းလင်းဖယ်ရှားတဲ့ကိစ္စမှာပါ။ဒါအပြင်ဆစ်ဖြစ်နေတဲ့နေရာတွေမှာအသက်ခံခဲ့ရသူတွေ၊နေရာရွှေ့ပြောင်းခံရသူတွေ၊မမျှမတအလုပ်ဖြုတ်ခံရသူတွေထောင်သွင်းအကျဉ်းချခံရပြီးနှိပ်စက်ခံရသူတွေသာမကတရားရုံးမတင်ပဲတည်တံပေးခံရသူတွေအတွက်ပါသူတို့ရဲ့ရာသင်ရထိုက်တဲ့အခွင့်အရေးတွေပြန်ရဖို့ဖြစ်ပါတယ်
။ဒါပေမဲ့ဆူဒန်နိုင်ငံရဲ့အငင်းပွားဖွယ်လုံခြုံရေးတပ်ဖွဲ့တွေကတော့အာဏာကိုစုပ်ကင်ထားတော့မှာပဲ။ဆူဒန်လူကြီးပိုင်းကတော့အတိတ်ကအရေးခင်းတွေဟာဒီမိုကရေစီစနစ်ကူပြောင်းရေးမျှော်လင့်ချက်အတွက်အရာမတင်ဖြစ်ခဲ့ရတာကိုသတိတရဖြစ်နေကြပါတယ်။အသက်မသေးပဲလွတ်မြောက်ခဲ့တဲ့ဆော်ဝါနီကအခုလိုနှစ်ပတ်လည်ကာလရောက်ချိန်မှာကိုဂျိုးစွန့်အသက်ပေးခဲ့ကြသူတွေရဲ့ကြိုးပမ်းမှုတွေဟာအချီးနှီးမဖြစ်သင့်ဘူးလို့ပြောပါလေရှင်
။ဆူဒန်ဆန္ဒပြပွဲတစ်နှစ်ပြည့်အချိန်ဒီကိုတော့မတ်ခွန်ညိုပြောပြသွားတာဖြစ်ပါတယ်။ VOA ကနေခြားသပတေးနေ့ညနေခင်းမြန်မာဘာသာစီစဉ်နေကိုညနေ9:00နာရီထိဆက်ပြီးတော့အသံလွှင့်ပေးနေပါတယ်။အခုတော့ဒဇယ်မာတေးလက်ဆောင်ဖြစ်တဲ့သတင်းပုဒ်ကိုထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ Taylor Swift ပြီဆိုထားတဲ့ Back to December ဆိုတဲ့သတင်းကိုနားဆင်ကြအောင်ပါဗျာ
။ I'm so glad you made time to see me. How's life? Tell me how's your family? I haven't seen them in a while.Busier than ever, with small talk, work in the weather. Your guard is up, and I know why.
Taylor Swift ဒီ Back to December ဆိုတဲ့သချင်းကိုနားဆင်ကြရတာဖြစ်ပါတယ်။ VOA မြန်မာပိုင်းကနေခြားသောရင်းနေညနေခင်းအစီအစဉ်တွေကို9.19 နဲ့25တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။ကျွန်တော်အခုထုတ်လွှင့်ပေးနေတဲ့ VOA ညနေပိုင်းရေဒီယိုအစီအစဉ်ပြီးပြီးချင်းပါပဲ။ VOA ရုပ်မြင်သံကြားအစီအစဉ်ကိုလည်းညနေ9:00ကနေ 9:00 ခွဲထိထပ်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ခင်ဗျာ။ကိုယ်တော်သတင်းချင်းချုပ်ကိုကိုအောင်လင်းဦးကတက်လက်ချင်ကြပေးมาဖြစ်ပါတယ
်ကုလသမဂ္ဂကအသိမှတ်ပြုထောက်ခံထားတဲ့လီဗျားနိုင်ငံထရီပိုလီမြို့တော်ကအစိုးရအတွက်စစ်ကူဖြစ်တူရကီစစ်တပ်တွေဆေလွတ်ခွင့်ပြုဖို့ရှေ့လဇန်နဝါရီလတဲ့လွှတ်တော်မှာမဲခွန်းမဲ့ကြောင်းတူရကီသမ္မတကဒီနေ့ပဲပြောလိုက်ပါတယ်လွှတ်တော်တွေပြန်ဆက်ပြီးနောက်ဇန်နဝါရီလ10ရက်နဲ့9ရက်နေ့တရရက်မှာမဲခွန်းမှာဖြစ်တယ်လို့ခန့်မှန်းထားတဲ့အကြောင်းလဲတူရကီသမ္မတရီချစ်တိုင်အာရဝန်ကပြောဆိုလိုက်တာပါဒီဇင်းနိုင်ငံမှာကျင်းပမဲ့ထရီရွေးကောက်ပွဲမှာလစ်ကွတ်ပါတီကိုဦးဆောင်ရွေးကောက်မဲ့သမ္မတခေါင်းဆောင်ရွေးပွဲကိုပါတီတွေမှာဒီကနေ့ကျင်းပနေပါတယ်ဒီနေ့တည်းနှစ်ကြိမ်လောက်ခဲ့တဲ့ရွေးကောက်ပွဲတွေမှာလစ်ကွတ်ပါတီကအပြတ်အသတ်အနိုင်မရခဲ့တယ်လို့ဝန်ကြီးချုပ်ဘင်ဂျမင်နက်တန်ယာဟုကလည်းညွန်မောင်းအစိုးရမဖွဲ့နိုင်တာကြောင့်ဝန်ကြီးချုပ်ရဲ့နိုင်ငံရေးပြင်ပကသူသာပိုတင့်တော်တဲ့ခေါင်းဆောင်ဖြစ်မယ်ဆိုပြီးတော့လည်းမဲဆွဲပြောဆိုနေတာပါအိန္ဒိယနဲ့ပါကစ္စတန်နိုင်ငံကြားပိုင်နက်နယ်မြေညင်းပွားနေတဲ့ကက်ရှမီးယားဒေသမှာအပြန်အလှန်ပစ်ခတ်မှုကြောင့်ပါကစ္စတန်စစ်သား၂ယောက်သေဆုံးပြီးအိန္ဒိယစစ်သား၁ယောက်သေဆုံးတဲ့ကြောင်းနှစ်ဖက်တောင်းဝန်ရှိသူတွေကပြောပါတယ်။ဒေဝမြို့မှာအိန္ဒိယဘက်ကပစ်ခတ်ရာကစစ်သား၂ယောက်သေဆုံးပြီးပြန်လည်ပစ်ခတ်ခဲ့တယ်လို့လည်းပါကစ္စတန်စစ်တပ်ရဲ့ကြေညာချက်မှာဖော်ပြခဲ့တာပါ။ဖိလစ်ပိုင်နိုင်ငံအလယ်ဘက်မှာခရစ်စမတ်နေ့ကတိုက်ခတ်သွားခဲ့တဲ့တိုင်ဖုန်းမုန်တိုင်းကြောင့်လူ၃ယောက်တမန်နဲ့သေဆုံးသွားကြောင်းတောင်းဝန်ရှိသူတွေကပြောပါတယ်။ဖန်ဖုန်တိုင်ဖုန်းမုန်တိုင်းဟာဖိလစ်ပိုင်နိုင်ငံကိုနှစ်ရက်ကြာဖြတ်သန်းတက်ခတ်စင်မှာတော့တနအီလီတိုင်းတုံးကီလိုမီတာ120လောက်နဲ့မိုးတိထန်စွာရွာသွန်းမှုတွေကြောင့်ထိခိုက်ပျက်စီးမှုတွေကြီးမားခဲ့တယ်လို့လူတွေလည်းအိုးအိမ်ဆုတ်ခွာတိမ်းရှောင်ခဲ့ကြရပါတယ်
။တရင်ချင်းချုပ်ကိုကိုအောင်လွင်ဦးကြီးညာပေးခဲ့တာဖြစ်ပါတယ်။ဒီညနေအစည်းအဝေးထုတ်လို့ရမှုကမဆုမြတ်မွန်ဖြစ်ပြီးတော့အတန်ဖန်းအင်ဒီယာကတော့ဂျူဂယ်ဖြစ်ပါတယ်။ VOA American အတန်ညနေပိုင်းမြန်မာဘာသာအစည်းအဝေးကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိလိုင်းလုပ်ပြီးတော့79နဲ့25တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။ VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်။သောတာရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာ။ကျွန်တော်ရန်နိုင်ပါ
This program has come to you from the Voice of America, Washington.
From Washington, this is